ရှင်းပြနေပလောဝါမှာလေကြောင်းတက်ခတ်မှုကြောင့်ရာသောခုနှစ်ဦးတည်ဆုံးခဲ့ရတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။တပ်မတော်ဖက်ကတော့ပလောဝါမြို့နယ်အတွင်းမှာလိုအပ်တဲ့နေရာတွေကိုလေကြောင်းပစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်လို့ပြောပါတယ်။ရှင်းပြနေပလောဝါမြို့နယ်နန်းချောင်းဝကျေးရွာမှာဒီကနေ့မနက်ပိုင်းကပစ်ခတ်မှုဖြစ်ပေါ်ခဲ့တာကြောင့်ဒေသခံရာသောခုနှစ်ဦးတည်ဆုံးပြီးဒဏ်ရာရရှိသူတွေကိုပလောဝါစစ်ရုံကိုပို့ဆောင်ထားတယ်လို့နန်းချောင်းဝကျေးရွာသားတဦးကပူရော်ရီကိုပြောပါတယ်
။ဟုတ်ကဲ့အခုဒီကလင်းနိုင်ခွဲလောက်ဆယ်လေးရနဲ့ပုံကြည့်လေအဲ့ချိန်မှာအင်္ဂါလေး၈ဆောင်မီလောင်သွားတယ်။နောက်ပြီးတော့တည်ဆုံသူလေး9ယောက်နောက်ပြီးတော့အခုဒဏ်ရာရတဲ့လူလေး၈ယောက်လောက်ဒဏ်ရာရနေတယ်။အခုဘလောက်ဆက်ရုံကိုရောက်နေ။ဒဏ်ရာရတဲ့အချိန်တွေကတော့၃ယောက်လောက်တော့နေနေပြင်းထန်တယ်။ဒါပေမဲ့ဟိုအဖွဲ့ကြီး၁ယောက်တော့ဘယ်လိုကိုပြင်းထန်တယ်အခုတွေးနေရတယ်
တေဆုံးသွားသူတွေဟာလေကြောင်းပစ်ခတ်မှုကြောင့်တေဆုံးသွားတာဖြစ်ပြီးပလောဝတ်တောင်ပိုင်းမှာပစ်ခတ်မှုတွေရှိနေတယ်လို့ရှင်းပြနေဆိုရအဖွဲ့ပြောခွင့်ရစေဘင်သာရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
ဟုတ်တယ်ဆရာမနေ့ကဖြစ်တာပါမနေ့ကဖြစ်တော့လေကြောင်းတက်ကူလောက်တာရွာထဲကျတော့လေ9ယောက်တေဆုံးပြီးတော့9ယောက်တန်ရတယ်9ယောက်ကတော့ဒီနေ့မနေ့ပဲပလောဝတ်ဆေးရုံကအင်း9လောက်7လောက်လောက်မှုတောင်သွားတယ်ဆိုတာအဲမနေ့အဲ့တော့ပလောဝတ်နားတော့အိမ်မှာတော့တောက်ချက်ဖြစ်တယ်ပလောဝတ်နောက်ဖြစ်တောင်ကြောရီရောအခုလည်းဒီအေးလှုပ်ရှားမှုတော့ရှိနေတယ်ဒီအေးတွေလည်းမများများပလောဝတ်ဒေသကနေထွက်ခွာသွားယူနေတာပါလေအေးမရှိတက်ပွဲတော့ရှိမှာမဟုတ်ဘူးအေးရှိလို့တက်ပွဲတွေဖြစ်နေတာ
ပလောဝါမြို့နယ်အတွင်းမှာအေအေဖွဲ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြစ်ခတ်နေတာတွေရှိပြီးလိုအပ်တဲ့နေရာတွေကိုလေကြောင်းပြစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်လို့တပ်မတော်တတိမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဘိုလ်ရှုပ်ထွန်းထွန်းညီကပြောပါတယ်
။အဲ့လိုတော့မသိဘူးဗျ။အဲ့မှာတော့ဟိုပလောဝါမှာရှိနေတဲ့တချို့နေရာတွေကိုအေအေကနေပြီးတော့ပြစ်တာဆက်တာတွေအဲရှိနေတာတော့အဲ့ဒါတွေတော့သိတယ်ဗျ။ဟိုလုံခြုံရေးယူထားတဲ့နေရာတွေဟာတွေကိုအေအေကနေပြစ်ခတ်နေတာတော့သိတယ်ဗျ။အဲဟိုဘယ်နှယောက်ဘယ်နေရာကဘလို့မှန်နေဘာညာပြုတ်ရထားတယ်ဆိုတာတော့မတည်ဘူးလောလောဆယ်တော့ပြောလို့မရသေးဘူးလေကြောင်းကလိုအပ်တာတော့ပြစ်တာတို့ဘာလို့ရှိမှာပေါ့နော
်ရှင်းပြနေပလောဝါမြို့နယ်မှာမနေ့ကတိုက်ပွဲဖြစ်ပေါ်တာတွေရှိပေမဲ့နန်းချောင်းဝကျေးရွာဘက်မှာတော့တိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့အဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်မနေ့ကဒီနန်းချောင်းဘက်မှာတော့ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာမရှိဘူးတို့မနေ့ကတိုက်ပွဲဖြစ်တာကဒီပလောဝါဒီတဒါပေါ့အခုဒီဒီဆောင်းနေတဲ့ပလောဝါတဒါရဲ့ထိုင်အဲ့ဒီနားမှာတိုက်ပွဲဖြစ်တာရှိတယ်ဟိုပလောဝါတဒါထရဲ့အခြေဘက်ကန်ပေါ့အဲ့ဒီမှာတိုက်ပွဲဖြစ်တာရှိတယ်နောက်ပြီးလို့ရှိရင်ဒီပလောဝါမြို့ရဲ့တောင်ဖက်ဒီမီတာ1000လောက်กว่าမှာဟိုတိုက်ပွဲဖြစ်တာရှိတယ
်ရခိုင်လက်နက်ကန်ရဲ့အဖွဲ့ကိုကျန်းဖက်အောက်စုမတရားအသိဖြင့်အစိုးရဘက်ကကြေညာထားပါတယ်ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောဝါမြို့နေတွေမှာခုလပိုင်းအတွင်းတိုက်ပွဲတွေပြင်းထန်လာသလိုအရသာထိခိုက်ဒေဆုံးမှုတွေလည်းတိုးလာနေပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားပါတယ်